မြန်မာဒီမိုကရေစီရေးမှာဆက်ကြွစွာပါဝင်ခဲ့ပြီးကနေဒါအစိုးရကနေနိုင်ငံရေးကိုလုံခွင့်ပေးဖို့ငင်းပယ်ခံရတဲ့ကိုတန်းစုခေါ်ရဲရင်ရဲ့အရေးကိစ္စကိုမြန်မာနိုင်ငံတွင်မှပုံမူသိရှိနားလည်လာစေဖို့ရည်ရွယ်ပြီးလို့ဖို့ကံပဲဟောင်းနေတဲ့မိတ်ဆွေတွေကနေပြီးတော့ရန်ကုန်မြို့တော်ဝင်နှင်းစီမှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတက်ပြုလုပ်ခဲ့ပါတယ်။ဒီကြောင့်ပြည်သူတို့ကကုဇော်ဝင်းနိုင်တင်ပြမှာပါ
။ကုတန်းဆုဟာပညာတော်ပင်အစီအစဉ်နဲ့1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတင်းနာရီတိုင်းနှင်းမြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လေးရင်ပြန်တစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ရခဲ့ပြီးတဲ့နောက်ကုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရက2016ခုနှစ်မှာစတင်စီစဉ်ခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ19ရက်နေ့မှာတော့သူ့ရဲ့နိုင်ငံရေးခုလုံခွင့်လျှောက်ထားမှုကိုပယ်ချလိုက်ကြောင်းကနေဒါနေဇတ်ဒေတာလုံခြုံရေးဌာနကသူ့ကိုခေါ်ယူအသိပေးခဲ့ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှရှားသူတွေအပါအဝင်သူ့ရဲ့မိတ်ဆွေတွေကနေဒါလွတ်တော်အမတ်တွေကသူ့ကိုမြန်မာနိုင်ငံပြန်မပို့ရေးစ조사ဆောင်ရွက်ခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။သူ့အနေနဲ့မြန်မာနိုင်ငံကိုပြန်ရေးစီစဉ်ဖို့အချိန်တင်ပတ်၄ဘက်ကနေ၆ဘက်အထိပေးလိုက်တာကြောင့်မကြာခင်မှာသူ့ကိုကနေဒါအစိုးရကပြန်ပို့တော့မှာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့ဒီမိုကရေစီအရေးတက်ကြွလှရှားသူ88မျိုးဆက်ចောင်းသားဟောင်းနေအပါအဝင်မိတ်ဆွေတွေကမြန်မာနိုင်ငံနဲ့အဆက်အသွယ်ပြတ်နေတာကြာပြီဖြစ်တဲ့သူ့အကြောင်းအဖြစ်မှန်ကိုသိရှိနိုင်ရေးအတွက်ရည်ရွယ်ပြီးရန်ကုန်မြို့တော်ဝင်နှင်းစီမှာဇွန်လ29ရက်နေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကသူ့ကိုမဖြစ်မနေပြန်ပို့မယ်ဆိုရင်တောင်းမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စွန့်စွန့်တမန်စ조사ဆောင်ရွက်ခဲ့မှုကိုအတိမတ်ပြုတဲ့အနေနဲ့လူကုန်တိတ်ခါရှိရှိသူ့ကိုမြန်မာအစိုးရကပြန်လည်လက်ခံပြန်တယ်လို့88မျိုးဆက်ចောင်းသားဟောင်းတူဖြစ်သူကိုဇာနီတွေးကတင်းစားရှင်းလင်းပွဲမှာပြောပါတယ
်ရေးတွေ့ရတဲ့ဆက်လက်မှာဒီလိုပြန်လာလို့ဒီအတွက်လို့ဖြစ်နေတယ်အဲဒီလိုဖြစ်နေရင်ဒီမှာတော့တိုင်းလာကျွန်တော်ဒီလိုလားသက်သာနေတယ်လူကိုလည်းခံနေနေပေါ့ဒါတစ်ချက်ပေါ့အခုရက်ဆက်တော့သူကျွန်တော်ယုံကျွန်တော်ပေါ်မဲ့ကျွန်တော်ပေါ်ရတဲ့သူတယ်လို့ဆက်လာနေပြီးမှာနိုင်ငံကတိုင်းကျောင်းနဲ့ပြည်နယ်ကျောင်းစစ်တွေဦးစားရတော့လူဝတ်တယ်ကျွန်တော်အဲ့တော့ပေါ့ကျွန်တော်ကြည့်ရတယ်။သူတို့ကကျွန်တော်တို့ကပြန်ပေါ်လို့တည်နေဆိုတာကဒီဒီပိုလီရှင်းပုံနဲ့လို့ရတယ်။အစင်းလာပြေတော့ပြည့်တဲ့ပုံနဲ့လို့ဖြစ်တော့ကျွန်တော်ပြောတာ။ဒါတော့ကျွန်တော်တိကျလို့ဖြစ်တော့ဒီကိုယ်ကိုယ်ရေးကိုယ်ရေးကိုလည်းသူကျန်ရနိုင်တဲ့အနေနဲ့ဟာနိုင်ငံကိုပြည့်လို့မပြည့်လို့ဆိုလည်းပဲကျွန်တော်တို့ကျွန်တော်တို့မြန်မာနိုင်ငံကပြန်တယ်ဖြစ်ပေါ်ပါတယ်။အဲ့ဒီကိုပြန်လာခဲ့ဘူး။ဓမ္မကိုယ်ကြီးမှာပေါ်ခဲ့တဲ့ပြောင်းနေဒီလိုသာပြန်ပြီးဖြစ်ပေါ်ကျိုးလို့ရတယ်။အဲ့ဒီတော့သာပါ
1989ခုနှစ်မှာမြင်းမျိုးကနေလေရင်ပြန်ပြန်ပေးဆွဲခဲ့ကြတဲ့ကိုတန်းဆိုးခေါ်ရဲရင်နဲ့ရက်တီဟာတို့နှစ်ဦးရဲ့လက်ထဲမှာခီးတဲ့တွေကိုအန်ဒီရဖြစ်စေတဲ့လက်နက်ပစ္စည်းတစ်စုံတရာမပါခဲ့ဘဲမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်တစ်ဖက်တစ်လမ်းကနေငြိမ်းချမ်းစွာဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့လည်းကိုဇာနီတွေးကအခုလိုဆက်ပြောပြပါတယ
်။ဒီမိုကရေစီရရှိရေးအတွက်တစ်ဖက်တစ်လမ်းကနေငြိမ်းချမ်းစွာဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့လည်းကိုဇာနီတွေးကအခုလိုဆက်ပြောပြပါတယ်။သူတို့ကတော့ကွာအန်ရီကတော့ဒီလိုတော်ရမှာပါမော်ရီနဲ့ရှင်းပြရတော့ဒီလိုပစ္စည်းမျိုးပေါ်ပြောစီရင်ပြောပေါ်ပေါ်လာပြန်အဲ့တော့ငကူကြီးမှန်းနဲ့ခိုင်းတော့ပြည်သူလာကြည့်တာဒီဘက်ကတော့ဒီနေ့ကတော့ဆက်ပြီးနေတယ်အဲ့နောက်တစ်ခါဒီလိုမျိုးတွေ့ရတယ်ဒီလိုမျိုးတွေ့ရတယ်သူတို့တော့ဘယ်ချက်ပေါ်တယ်ကြည့်ရတယ်ကောင်းလို့ဒီနေ့ရှင်းလာတဲ့ပေါ့မနက်ကဒီမိုကရေစီမျိုးဒီနေ့ကိုသူတော်တော်လေးနေနေရှင်းလာကောင်းဆုံးဒီနေ့ရှင်းလာဒီပြည်စီနေရယ်တန်းမူကသက်သာပြည်စီနေတာဒီမှာလည်းနိုင်ငံရေးပြည်နေသူရန်တန်းကိုပဲလာဆိုဒီမှာလည်းဒီမိုကရေစီပြည်သူတွေကဒီမိုကရေစီတွေကအစီအစဉ်မှာပေါ်ခဲ့တဲ့ဒီနေ့တော်တော်ရေးချတာကိုကြည့်ပြီးတော့ပြင်တယ်ပါလေပြင်တယ်ပြရမှာဖြစ်ပါလေကျွန်တော်တို့ပြရအောင်ကျွန်တော်တို့
မြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်ဆောင်ရွက်ခဲ့တဲ့ကိုတန်းဆိုးကိုကနေဒါအစိုးရကအာရမပြန်ပို့ခဲ့မယ်ဆိုရင်မြန်မာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်သာမကဘဲကမ္ဘာဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုကြီးတစ်ခုလုံးရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေနိုင်တယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းကိုဇာနီတွေးကထောက်ပြပြောဆိုခဲ့ပါတယ်။တပတ်ကအူ
ရဲ့အနေနဲ့ဟောတာတော့လားတော့ဒီသက်သာမှုနဲ့ပြည်နေလို့ပါများ။ဟုတ်ကဲ့ဒီနေ့ဟန်ချင်းဘယ်လိုလဲအဲ့တော့ဘာလို့ဒီလိုဆိုင်ရလို့ဆိုရင်တောင်းနေတာပါပြန်လာလို့ပဲဆိုရင်လည်းဒီလိုရအောင်ဒီကံလေးဒါမျိုးကတော့ဆိုတော့အဲ့ဒီလိုမျိုးဖြစ်နေတဲ့အဲ့ဒီနေ့ဒီလိုမှ 地方自治体のですが、新庄の近年のサラピが利用してるんでね。だから、あれだ、ピアノの世界の国が多いのか。我爷爷在那边，我爷爷在那边住。哎，既然你也是说，我你稍微比点其他的，哎，那我就明白那个主要干的说，就是那边，哎，这部分的，我们具体就是说是哪个？哎，那我去那边，他们就说，我去讲了，说那个什么啊，乱七八糟，这都是我们自己要做，这上面的生意你为谁帮你做嘛？那就搞一下好吧。今天的啥子哦？但用最近的这种啥子呢？他妈的，没正经的，一下子就停了。第二，他那种收入有点低，然后做什么代表户，做这方面的业务，那我们今天就可以，他们呢就可以讲高的去，让我这里边就没有什么办法。第三，你说到跟那什么，那些我们今天做的，这都是不干的活，他怕，就我们今天都不一样，大家都相互的嘛，嘛，第二这样是多难的，你看，你们说的。国家市场，你看他们的水，毕竟是你看他们的水，是不是这种？你妈那个市场老成，老成功。
ကနေဒါနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကတော့ကိုတန်းဆိုးကိုနိုင်ငံရေးခေလုံးဝင်ပေးဖို့ကနေဒါအစိုးရနဲ့လွတ်တော်အမတ်တွေထံလက်မှတ်ရေးထိုးတောင်းဆိုလှုပ်ရှားနေကြသေးဖြစ်ပါတယ်ခင်ဗျာ။